တော်ရရှိမှာခင်ဗျာမြန်မာပါဝင်အာရှပစိဖိတ်ဒေသနိုင်ငံတွေဟာကမ္ဘာပေါ်မှာတဘာဝဘေးအန္တရာယ်အထူးပြဆုံးဒေသမှာကြာရောက်နေတာပါငလျင်ဘေးရေဘေးဆိုက်ကလုန်းတိုက်ဖုန်းစတဲ့မုန်တိုင်းဘေးမိုးကောက်မှုမြေပြိုမှုမီးရောင်ပောက်ကွဲမှုဆူနာမီအစရှိသဖြင့်တခြားကမ္ဘာအစိတ်အပိုင်းဒေသတွေမှာတွေ့ရခဲ့တဲ့တဘာဝဘေးဒဏ်အမျိုးမျိုးတွေကြောင့်လူမှုစီးပွားဘဝတွေထိခိုက်မှုအဆိုးဝါးဆုံးကြုံတွေ့နေရတဲ့ဒေသတခုလည်းဖြစ်ပါတယ်2014ခုနှစ်တနှစ်ထဲမှာတင်အာရှပစိဖိတ်ဒေသမှာတဘာဝဘေးအန္တရာယ်ပေါင်း136ခုကျုံ့တွေ့ခဲ့ရပြီးသေဆုံးသူ4800နီးပါးရှိခဲ့တယ်လို့လူ94တန်းကျော်ဟာလည်းဘေးဒုက္ခတွေရောက်ခဲ့ကြရတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရသိရပါတယ်။အလားတူပဲ2015ခုနှစ်ပထမ6လတာအတွင်းမှာလည်းတဘာဝဘေး48ခုအထိကျရောက်ခဲ့ရပြီးလူပေါင်း11200ကျော်အသက်ဆုံးရှုံးခဲ့ရပါတယ်။ဒီလူသေဆုံးမှုအရေအတွက်ဟာ2014ခုနှစ်ကတည်းက138ရာခိုင်နှုန်းတိုးလာခဲ့တာပါဥတုရာသီတွေဆိုးဝါးဖောက်ပြန်လာမှုကြောင့်မြန်မာနိုင်ငံရဲ့အပူပြင်းဆုံးနွေရာသီကာလမရောက်ခင်အခုလိုဧပြီလတကြံကျူတကြံတွင်မှတောင်မကြုံစဘူးပူပြင်းနေပြီလို့ရန်ကုန်မြို့ကန်တူကပြောပြပါတယ
်ရန်ကုန်မှာငရဲလို့ပူတာနေ့လေတော်များဟိဆူရောက်ကြရတယ်သာဘူရဆက်စီစပေါ်တီလောက်ရှိအပူဆုံးချိန်ကျမတွေးရဘူး unable fast me အဲ့လောက်ကျရင်အပူဆုံးချိန်ပဲလေအဲ့လောက်ကျရင်တွေးအောင်မတွေးရတော့
ရာသီဥတုတွေဘာကြောင့်လွန်လွန်ကဲကဲပူပြင်းလာရသလဲဆိုတာအစိုးရမူလဝဒနဲ့ဇလဗေဒဌာနကြွညင်သူတွေအပါအဝင်ဥထွန်းလွန်တို့လိုမူလဝဒဆိုင်ရာတက်သည့်ပညာရှင်တွေကလည်းကြဲကြဲပြန့်ပြန့်ဟောပြောနေတဲ့အတွက်ပြည်သူလူထုကြားမှာအနီညိုတို့လာနီညာတို့ဆိုတဲ့ရာသီဥတုဆိုင်ရာဝါဟာရအမည်နာမတွေနဲ့တစဆရင်ပါလို့လာနေပါပြီဥထွန်းလွင်ကတော့ရာစုနှစ်တစ်ခုအတွင်းအပြင်းထန်ဆုံးပူပြင်း6တွင်းမှုအနီညိုရာသီဥတုနဲ့ကြုံတွေ့နေရတယ်လို့ပြောထားပါတယ်
။ပြီးခဲ့တဲ့ဒီဇင်ဘာလမှာလက်ရှိအနီညိုဟာအားကောင်းဆုံးဖြစ်တယ်။အဲ့ဒီချိန်မှာရှိခဲ့တဲ့အပူချိန်ဟာပုံမှန်ရဲ့အထက်1.6ဒီဂရီစင်ဂရိတ်တက်ခဲ့ပါတယ်။ဒါကြောင့်မို့အနီညို of the century လို့ဖြစ်သွားပါတယ်။ဒီဟာမတိုင်ခင်ကအနီညိုရဲ့တမိုင်းမှာအားကောင်းဆုံးအနီညိုကပြီးခဲ့တဲ့98အနီညိုဖြစ်ပါတယ်။လက်ရှိ2056အယ်နီညိုက98အယ်နီညိုတဲ့3.8ဒီဂရီစင်ဂရိတ်ပိုသွားပါတယ်။ပစိဖိတ်သမုဒ္ဒရာရဲ့ရာသီဥတုပုံစံက3မျိုးပါ။တစ်မျိုးကအယ်နီညို။နောက်တစ်မျိုးကသူနဲ့လုံးဝဆန့်ကျင်တဲ့လာနီညာ။နော်အယ်နီညိုလာနီညာအယ်နီညိုကအပူလာနီညာကအအေးအယ်နီညိုပြင်းရင်ပူပြင်း6တွေ့တယ်လာနီညာပြင်းရင် AB ဆွတ်ဆိုတယ်။အဲ့ဒီအယ်နီညိုနဲ့လာနီညာမှာဂျားကဟာ neutral ။
အနီညိုကြောင့်မန္တလေးတိုင်းပါဝင်မြန်မာနိုင်ငံအလဲပိုင်းမှာရေရှားမှုဒဏ်ကိုတိတိတသားကြုံတွေ့နေရပြီဖြစ်ပြီးတကြံပွဲတော်ပြီးအပီလာနှောင်းပိုင်းနဲ့မေလာတွင်မှာရန်ကုန်တိုင်းပါဝင်တခြားဒေသတွေမှာပါရေရှားပမှုနဲ့ပိုကြုံတွေ့လာနိုင်တယ်လို့စောစောကရန်ကုန်မြို့ကန်ကပြောပြပါတယ
်။နေရီမှာ challenge ကတော့ရေတအားရှာတဲ့အနီညိုအနီညိုကမြန်မာတိုင်းနိုင်ငံလုံးကကြုံအားရှာပစိဖိတ်အကုန်လုံးနှခမ်းလာရန်ကုန်ကတော့ဝီစီတွင်းရှိတယ်မီးရှိတယ်လွယ်တယ်နေရီမှာကျတော့တော်လေးဒုက္ခရောက်တယ်တလားတော့ဘလို့လာအောင်မလို့လာမယ်သိညာပြီးမေးကြရင်တလားတော့ရေချိုမထွက်ဘူးအဝီစီတွင်းနေဘလို့မိုးပြန်အောင်တူတူရေချိုမထွက်ဘူးသူကပင်လယ်ရေပဲစိတ်ဝင်ပင်လယ်တော့လည်းဝေးကြီးပဲရေငန်နဲ့ဟိုဘလို့ပြောမလဲအရသာမရှိရေပဲထွက်တော့အဲ့ရေတောက်မရဖြစ်ဟိုကလူတယ်ရေကန်းရေကလည်းနောက်လာဆိုခန်းနေဘူးအခုစီပင်ကတော့သူလောက်တာတော့လောက်တယ်ရန်ကုန်ကနေပိုက်သွဲတာရယ်နောက်တစ်ခါတော့ရေကားနေပို့ပြီးတော့
မြန်မာနိုင်ငံမှာမူလဝဒသတင်းတွေကို2008ခုနှစ်နာဂစ်လေမုန်တိုင်းဘေးအပြီးပြည်သူတွေနုံနုံကြကြနဲ့နားစွန့်အလေးထားလာခဲ့ကြတာသတင်းမီဒီယာလွတ်လပ်ခွင့်တွေပိုရရှိလာတာတွေဟာလည်းတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ရတဲ့အခါထိခိုက်မှုလျော့နေတက်တာနိုင်တာမှုအင်မတန်ကောင်းတဲ့လက္ခဏာတွေပါ
ကြိုကျညာလေအခုကတော့မီဒီယာတို့မိုးလေဝသသတင်းတို့လိုရအဒက်ပတေးရှင်းအောင်နေတာပေါ့နော်ထီးတို့အုပ်ထုပ်လို့စောင်းနေသိအရင်မကြည့်ရဘူးတွေမထွက်ဘူးနောက်ရေခဲရတော့တပါးစင်ကြီးညတယ်အခုကတော့မီဒီယာအားကောင်းလာတာရဲ့နောက်ကျမှရေအလတ်ပေါ့အဲ့ဒါလေးလည်းလူတွေ view ဆိုင်လာကြပါတယ်တော်တော်များများစင်ညင်ကြတယ်မစင်ညင်တာကြတော့အသက်အရန်ကြီးတဲ့လူတို့အရက်တော့တဲ့လူတို့ဟိုးအရင်တော့ကကြတော့မီဒီယာတို့ကျမကြီးပညာပေးတာတို့ကအဲ့လောက်မတွင်ကျဲဘူးအခုကတော့တွင်တွင်ကျဲကျဲဆိုတော့လူတွေကသိလာတာပါတယ
်အခုဆိုရင်တကြံကာလတွင်မှဘယ်အချိန်တွေရေကစားတင်တယ်လဲနေ့လည်းဘယ်အချိန်တွေရေမကစားတင်ဘူးလဲဆိုတာသက်ဆိုင်ရာအာဏာပိုင်တွေကဒေသန္တရအမိန့်တွေထုတ်ပြန်ပြီးအတိအပြီးလို့ဆိုထားပါတယ်မြမာတွေနှစ်ကူးတကြံကာလမှာအတာရီအီအီလောင်းပတ်ပြီးနှစ်သက်မှာပူပြင်းတဲ့နွေရာသီကိုအန်ရယ်ကင်းငင်းနဲ့ငင်းငင်းချမ်းချမ်းကြောပြက်နိုင်ဖို့ရမှာကျန်းမာရေးအသည့်သတိတွေရှိကြဖို့လဲအင်မတန်အရေးကြီးကြောင်းတင်ပြလိုက်ပါတယ်နော်နှစ်ကူးတကြံကြရင်ဝင်းပါပါမျက်နှာရွှေမြတာပုံမထားလို့ဆောင်သာတော်မူပါ